မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အစဉ်အလာမဟုတ်တဲ့ဆောင်ရွက်ချက်တင်နဲ့ရှေ့ဆက်လျှောက်လန်းနေတာတွေဟာစစ်ကောင်စီဘက်ကမှန်မှန်ကန်ကန်ပူးပေါင်းဆောင်ရွက်မှုတွေမရှိခဲ့တဲ့အတွက်ကြောင့်ဖြစ်ပြီးဒီလိုအပ်ချက်အတွေ့ NUG အစိုးရအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ NUG ကအတိတ်ခန့်အပ်လိုက်တဲ့အာဆီယံဆိုင်ရာတန်တမန်ဥပိုလ်လှတင်က VOE ကိုပြောပါတယ်။တချိန်တည်းမှာပဲတန်တမန်ရင်းနဲ့အာဆီယံဒေသရေးကျွမ်းကျင်သူစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုကုလအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်တဲ့အတွက်မြန်မာရေးကုလရဲ့ကင်တွယ်မှုအပေါ်ဘလို့တက်ရောက်မှုတွေရှိပါတယ်လေ။မတ်အင်ချင်းနိုင်ကဇူးကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေရှိနေတဲ့အာဆီယံအနေနဲ့ဒီတစ်ခေါက်မြန်မာအရေးမှာတော့အဖွဲ့ရဲ့စီမံစည်းကမ်းချက်တွေကိုချိုးဖောက်ရင်းအရေးယူဆောင်ရွက်နိုင်တဲ့နည်းလမ်းတွေရှိနေတယ်ဆိုတာကိုဒီနှစ်အာဆီယံထိပ်သီးစည်းဝေးပွဲကပြလိုက်တာဖြစ်တယ်လို့ NUG အာဆီယံဆိုင်ရာတန်တမန်သစ်ဥပိုလ်လာတင်က POE ကိုပြောပါတယ်
။အာဆီယံရဲ့ချာတာထဲမှာဒီပင်နဲ့ဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အုပ်ချုပ်သူလူထမ်းစားကသူ့ရဲ့အရေးအတွေးနဲ့ဖွဲ့ဝင်အဖွဲ့ရဲ့စီမံစည်းကမ်းနဲ့ဆုံးဖြတ်ချက်တွေလေးစားလိုက်နာဖို့ပြက်ကွက်တယ်ဆိုရင်သူတို့မပါပဲနဲ့ဆက်လက်ဆောင်ရွက်သွားနိုင်တဲ့စီမံစည်းကမ်းတွေလည်းရှိတယ်ဆိုတာကိုဒီနေ့2021အာဆီယံထိပ်သီးဆွေးနွေးပွဲအနေနဲ့ပြလိုက်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်။အဲတော့အာဆီယံကအစင်လာမဟုတ်တဲ့ဟိုဆောင်ရွက်ချက်မျိုးစတင်ပြီးတော့ခြေလှမ်းဆောင်ရွက်တဲ့နေထားမျိုးမှာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမြို့သားညီညွတ်ရေးအစိုးရကလည်းပဲဒီချိန်နေခါအကောင်းမှာအာဆီယံအဖွဲ့အစည်းဟာမြန်မာနိုင်ငံပြဿနာကိုသာမကဒေတာတွင်ဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပြိပက္ခတွေလူအခွင့်အရေးချိုးဖောက်မှုဆိုင်ရာပြိပက္ခတွေထိတိတိယောက်ယောက်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်လာဖို့ပူးပေါင်းဆောင်ရွက်ရမယ်ချိုးဖောက်ဆောင်ရွက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ခုလိုအာဆီယံတန်တမန်တွေပါရီအပ်ပြီးတော့ဂျိုးပါဆောင်ရွက်မှုဖြစ်ပါတယ
်။ NUG ဘက်ကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့ကြိုးပမ်းမှုတွေရှိတယ်ဆိုပေမဲ့ NUG ကိုအာဆီယံဘက်ကတရားဝင်အစိုးရဖြစ်အတိမတ်ပြုဖို့မဖြစ်နိုင်ဘူးဆိုတဲ့အကဲခတ်တွေရဲ့သုံးသက်ချက်တွေရှိနေတဲ့အတွက်ဘလို့အတိုင်းအတာမျိုးနဲ့ NUG ကပူးပေါင်းဆောင်ရွက်မှာပါလဲ။ဥပိုလ်လှတင်ကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်။အဲ့ဒီပူးပေါင်းဆောင်ရွက်မှုနဲ့အတိမတ်ပြုမှုရရှိဖို့ကတော့ကျွန်တော်ဘက်ကဂျိုးပမ်းမှုတွေဟာပိုပြီးတော့စနစ်ကျထိရောက်ဖို့လိုအပ်တယ်လို့စစ်အုပ်စုရဲ့အရေးတွေးဉာဏ်ဖြင့်မှုကလည်းထောက်ကူတစ်ခုဖြစ်စေလိမ့်မယ်လို့ကျွန်တော်ကယုံကြည်ထားပါတယ်။မြန်မာနိုင်ငံမှာအာဆီယံအနေနဲ့ယုံကြည်ပြီးတော့လက်တွဲနိုင်နောက်တဲ့စုဖွဲ့မှုနဲ့အုပ်ချုပ်မှုအစိုးရဟာမြို့သားညီညွတ်ရေးအစိုးရပဲဖြစ်တယ်။လက်ရှိစစ်ကောင်စီကတော့ဖြင့်အာဆီယံကယုံကြည်ကိုးစားလက်တွဲဆောင်ရွက်နိုင်တဲ့အနေအထားမှာမရှိဘူးဆိုတာကိုစစ်ကောင်စီကလည်းတက်တည်ပြခဲ့ပြီလားဖြစ်တယ်ဆက်လက်ပြီးတော့လည်းတက်တည်ပြမယ်ဆိုရင်တော့ရွေးချယ်ဖို့ကတော့အာဆီယံကောင်းဆောင်မှုရဲ့ပုံမှန်မူတည်ပါတယ
်တချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံသူနိုလင်းဟေဇာကိုကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့အပေါ်မှာဘလို့အမြင်ရှိပါသလဲလို့ဥပိုလ်လှတင်ကိုမေးကြည့်တော
့အခုလိုအစ်စ်ရွေးချယ်ပြီးတော့စင်ကာပူနိုင်ငံရဲ့တန်တမာရေးအတွေ့အကြုံဟောအရင်ကဆိုခဲ့လို့ရှိရင်ကျွန်တော်တို့အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြန့်ဖြူးတဲ့နေရာတွေမှာတော့လည်းကောင်းဟောအတွေ့အကြုံနဲ့ရင်းချက်မှုရှိတဲ့တန်တမာတူဦးကိုသူတွေတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့ကိစ္စကတော့ဖြင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံစစ်ကောင်စီနဲ့ဆက်ဆံရေးမှာအပြော့ပြောင်းတဲ့သဘောတရားတစ်ခုကိုပြပေးလိုက်တယ်တကယ်လို့လက်ရှိဒီနုံက special envoy နဲ့အစမပြေပေမဲ့လို့ဒေသတွင်းကနေပြီးတော့ယုံကြည်လက်ခံနိုင်တဲ့မြန်မာပြည်ရဲ့အခက်အခဲတွေကိုလည်းပါဝင်ကူညီဖြေရှင်းခဲ့ဖို့တဲ့တွေးကြုံရှိတဲ့တန်တမာတယောက်ကိုခန့်အပ်လိုက်လို့ရှိရင်တော့ပိုပြီးတော့စစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးလည်းအားကောင်းထားနိုင်ပါဒါကြောင့်မို့လို့အဲ့ဒီပေါ်မှာကုလသမဂ္ဂရဲ့ပြန်လွယ်ပြုလွယ်ပေါ့เนาะပြော့ပြောင်းတဲ့သဘောထားကိုပြတဲ့နေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုလုပ်နိုင်အောင်ပြင်ဆင်ပေးလိုက်တဲ့ဆောင်ရွက်ချက်မျိုးလို့ကျွန်တော်သုံးသပ်မိပါတယ
်။အရင်အထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကတော့ဆရာနာသိမ့်ခံထားရတဲ့မြန်မာနိုင်ငံဟာပြည်ရင်းစစ်ကြီးတောက်လောင်ဖို့ကိုဦးတည်နေပြီးပြဿနာတွေဖြေရှင်းနိုင်ရေးဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုရာထူးကနေဆင်းပေးဖို့ထိဖိအားပေးတောင်းဆိုသွားခဲ့ပါတယ်။ဒါပေမဲ့အခုအစ်စ်ခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဘက်ကရော ူအရင်လုပ်ခဲ့တဲ့အထူးကိုယ်စားလှယ်ရဲ့ခြေလှမ်းအတိုင်းသွားဖို့ရှိမလားဒါမှမဟုတ်အပြောင်းလဲရှိမလားဥပိုလ်လှတဲ့အမြင်ကတော့
ဒီစစ်ကောင်စီကိုနိုင်ကတည်းကနေမြန်မာနိုင်ငံပြည်ပခါအားလုံးရဲ့အရင်အမြင့်ပေါ့နော်အဆော့ဆော့ဒီ conflict ဖြစ်တယ်အဲ့တော့မြန်မာနိုင်ငံရဲ့ပြဿနာများကိုအပြည့်အဝဆောင်တဲ့ချင်းကပ်မှုနဲ့အဖြေရှာသည်ဖြစ်စေဖိအားပေးမှုနဲ့ဖြေရှာသည်ဖြစ်စေအဓိကကတော့စစ်ကောင်စီဟာကိုယ်နေရအမှန်ကိုကိုတိပြီးတော့နိုင်ငံတကာမိသားစုဒေသတွေဆိုင်ရာအဖွဲ့အစည်းနဲ့ရိုးရိုးသားသားတက်တက်ကြွကြွပူးပေါင်းဆောင်ရွက်တာဒီသာလျင်ဒုမဟုတ်ဘူးဆိုရင်တော့ဒေသတွေအဖွဲ့အစည်းအထိဖိအားပေးတိုက်တွန်းမှုတွေကမများလာနိုင်ဘူးလို့ကျွန်တော်မပြောနိုင်ပါဘူးဖြစ်နိုင်ပါ
NUG ASEAN ဆိုင်ရာတန်တမန်သစ်ဥပုလှတင်ဟာအရင် NCGUB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်လေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါရဲ့ရှင်